အာဂတိလိုက်စားရဆိုရဆွဲချက်နဲ့အချိန်တစ်နှစ်ကြာအောင်တရားရင်ဆိုင်နေရတဲ့တင်းနေလိုက်တိုင်းဝန်ကြီးချုပ်ကိုအလုံးနဲ့ထောင်နဲ့230ကြာတမ်းမှုတိုင်းတရားရုံးလွှတ်တော်ကဒီကနေ့အမိန့်ချလိုက်တဲ့အပေါ်အမြင်အမျိုးမျိုးကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါယာရုအာနာလောပိုင်ခွင့်ကိုသုံးပြီးနိုင်ငံဗန္နာအလွဲအသုံးပြုခဲ့တဲ့တင်းနေလိုက်တိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုအာဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကအမှု၄ခုနဲ့တရားစွဲခဲ့ပြီးတိုင်းတရားလွှတ်တော်ကအလုံးနဲ့ထောင်နဲ့230တပေါင်းနဲ့ကြာခံမှုဒီကနေ့အမိန့်ချလိုက်ပါလေတရားရုံးအမိန့်နဲ့ပတ်သက်လို့တနေ့လိုက်တိုင်းတရားရေးဦးစီးမှုဒေါ်အေးအေးတန်းကဗီဒီယိုကိုအတည်ပြုပါလေ
ဟုတ်ပါတယ်တပေါင်းနဲ့ကြာခံပြီဆိုတော့အလုံးကောင်ဒီမှုကလုံး30ဟုတ်ပါတယ်လို့ဆိုနော်အင်းနဲ့တက်လို့ရတယ်နော်အင်းနဲ့တက်လို့ရရေပေါင်း30ပဲနော်
ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလောင်မော်ကိုအာဂတိလက်ဆောင်မှုဆွဲချက်နဲ့2019မတ်လ17ရက်မှာတမတော်ဦးဝင်းမြင့်ကတာဝန်ကနေရက်ဆွဲခဲ့ပါတယ်။မတ်လ25ရက်မှာသူနဲ့အမှုတွဲ3ယောက်စုစုပေါင်း4ယောက်ကိုတဝဲမြို့တိုင်းတရားစွတ်တော်မှာအမှုကိုပထမဆုံးစစ်ဆေးခဲ့တာပါ။လမ်းဦးစီးကိုကျပ်ငွေ1ဘီလီယံလုံပိုင်ခွင့်ချပေးပြီးခင်မုံးပိုင်ဆိုင်တဲ့ခြံကို CEO ကဟိုင်းနဲ့အမှုတဝဲလေရင်ကွင်းပြုပြင်ဖို့ကျပ်သိန်း4000သုံးပြီးခြုံမဲရှင်းခဲ့တဲ့အမှုတဝက်ခရိုင်မှာဆေးစစ်ပေးဖို့ GDS ကုမ္ပဏီနဲ့စာချုပ်အလွတ်ချုပ်ဆိုခဲ့မှုနောက်ဆုံးတမှုကတော့ GDS ကုမ္ပဏီကိုပဲစောင့်လို့ရလုပ်ငန်းတွေချပေးခဲ့တဲ့အမှုဒါရီအလုံးကိုဒေါက်တာလဲလမော်တစ်နှစ်လောက်တရားရင်ဆိုင်ခဲ့ရတာပါပထမအမှုအတွက်10နှစ်ဒုတိယအမှုအတွက်10နှစ် GDS ကုမ္ပဏီနဲ့ပတ်သက်တဲ့အမှုနှစ်ခုပေါင်းအတွက်10နှစ်စုစုပေါင်း230ကြာခံမှုတရားရုံးကဆုံးဖြတ်လိုက်တာပါဝန်ကြီးချုပ်ဟောင်းဒေါက်တာလဲလမော်အမှုမှာပါဝင်ပတ်သက်သူတွေပူးတွဲအာဂတိလိုက်စားမှုကျူးလွန်သူတချို့လွတ်မြောက်နေပါတယ်ငွေကြေးပမာဏများရဲ့အာဂတိမှုဖြစ်လို့ဒေါက်တာလဲလက်မော်တဦးပဲတရားရင်ဆိုင်ခဲ့ရတဲ့အပေါ်မှာပြန်သုံးသပ်ကြည့်ဖို့တခြားပတ်သက်သူတွေကိုလည်းအာဂတိကော်မရှင်ကဖော်ထုတ်ပေးဖို့တောင်းဆိုလာကြပါတယ
်။ဥပဒေရောက်ဖြစ်လာနိုင်တဲ့ဒီ क्वे ဖြစ်ဒီတစ်ခုလုံးလိုင်းမှာသာလင်းဒီတခြားစုံစမ်းစစ်ဆေးရမယ်လူတွေရောဒေသခံတွေအမြင်မှာရှိောက်ရှိပါလိမ့်မယ်။ကျွန်တော်ရဲ့ဘုံကြီးရောက်သွေးချင်တယ်ဆိုရင်လို့လေလောက်တော့ဆိုရင်ဒီအာဂတိမှုတွေနဲ့ပတ်သက်ပါရင်စစ်ဆက်ပတ်သက်တဲ့သူမတလောက်ကို
တနင်္လာရီတိုင်းဥပဒေထောက်ကူပြုအဖွဲ့ကဦးအောင်နိုင်ကိုပြောသွားတာပါဒီနေ့တရားရုံးကိုစူဝေးရောက်ရှိလာတဲ့တနင်္လာရီတိုင်းဒေသခံတချို့ကြားထဲမှာလည်းဒီကိစ္စကိုလေးထားပြောနေကြပါတယ်တရားရုံးရှိကိုတွားရောက်ခဲ့တဲ့ဒေသခံတချို့ကိုဖူယိုရီကဆက်သွယ်ခဲ့ပါတယ်တဝဲဒေသခံဦးတန်ဝင်းကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်ကျွန်တော
်တို့ဒေသခံကြားထဲမှာတောင်တရားဖြစ်နေခဲ့ကြတာတကယ်လို့သူ့လောက်ခဲ့တဲ့သူကသူတယောက်တည်းမဟုတ်ဘူးဆိုရင်သူအသေးစိတ်တစ်ခါမှမနည်းလာဘူးလားဆိုတော့ကျွန်တော်တို့မျိုးဆိုးရမယ်ဟာပဲ
ဗိမျိုးဒေသခံဦးတင်ကိုကိုဦးကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်နိုင်ငံတော်သမားကနေပြီးတော့ကြာချက်ထုတ်တဲ့အခြေအနေတွေကပေါ်ဝင်ပတ်သက်သူများအားလုံးကိုကြည်ကြည်ရောက်ရည်ယူပေးပါရင်ဆိုတဲ့ကြာချက်မျိုးမဟုတ်ခဲ့ဘူးလို့ကြားခဲ့ရတယ်ဒါကြတော့စံပြအနေနဲ့ကြည်ကြည်ရောက်ရည်ယူပေးပါရင်လည်းပါတဲ့အခါကျတော့စံပြဆိုတဲ့ရောက်သေးဘူးပဲဥပဒေပေါ်အဖြစ်နဲ့
ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလက်မော်ကိုအာဂတိလာဆောင်မှုတပ်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုခွဲပြီးဆွဲဆိုခဲ့တာပါသူ့ရဲ့နေအိမ်ကိုလည်းပြည်သူ့ဗန္ဓာအဖြစ်သိမ်းဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်သူ့အမှုတွဲမှာ GGS ကုမ္ပဏီတာဝန်ရှိသူ3ယောက်ကိုလည်းအလုပ်နဲ့ထောင်နဲ့10နှစ်အမိန့်ချထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြေပို့ခဲ့တာပါ